ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ထိုင်ငါးဖမ်းသမား၄ယောက်ကိုစစ်ကောင်စီကပြန်လွှတ်ပေးခြင်းမရှိသေးဘဲနေပြည်တော်ရဲ့ဆုံးဖြတ်ချက်ကိုဆောင်ဆိုင်နေစေဖြစ်တဲ့အကြောင်းထိုင်းကာကွယ်ရေးဝန်ကြီးဖုန်ထမ်ဝီချာချိုင်းကပြောဆိုတာကိုဘန်ကောက်ပို့စ်သတင်းမှာရေးသားထားပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတော့ပြန်လွှတ်ပေးလိုက်ပြီးဆိုပြီးသတင်းတွေထွက်ခဲ့တဲ့အတွက်ထိုင်းအရာရှိတွေနေဆက်မှာသွားဆောင်ခဲ့ကြပါတယ်ငါးဖန်သမား၄ယောက်ကိုလွှတ်ပေးရေးကိစ္စကနေပြည်တော်ကဆုံးဖြတ်မှာဖြစ်တဲ့အတွက်ဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေတဲ့အကြောင်းမြန်မာဒေသဆိုင်ရာအရာရှိတွေကအကြောင်းပြန်ထားပါတယ်ဖမ်းဆီးခံထားတဲ့သူတွေစီကိုတွားရောက်တွေ့ဆုံဝင်လဲထိုင်းအရာရှိတွေကတောင်းဆိုထားပါတယ်ထိုင်းငါးဖန်သမားတွေပြန်လွှတ်ပေးရေးကိုနိုင်ငံနယ်ကြားကော်မတီအစည်းအဝေးနဲ့နိုင်ငံတန်ရုံးတွေကဆက်ပြီးညှိနှိုင်းမယ်လို့လည်းထိုင်းအရာရှိတွေကပြောပါတယ်မြန်မာနိုင်ငံတောင်ပိုင်းရနောင်းမြို့အနီးမြန်မာရေပိုင်နယ်ထဲ9ကီလိုမီတာနဲ့10ကီလိုမီတာအကြားဝင်ရောက်မိတဲ့ထိုင်းငါးဖန်လေ15စီးတဲ့ကနှစ်စီးကိုပြီးခဲ့တဲ့နိုဝင်ဘာလ30ရက်နေ့ကမြန်မာစစ်တပ်ကပစ်ခတ်ပြီးထိုင်းနိုင်ငံသား၄ယောက်အပါအဝင်မြန်မာနိုင်ငံသား၅ဖမ်းသမား28ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်း၅ဖမ်း14ဘော်ကဖမ်းမိထားသူတွေမှာအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုတွေ့ရတဲ့အတွက်စုံစမ်းစစ်ဆေးနေသေးတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။